အမေရိကန်ပြည်ထောင်စုရဲ့လူရည်တိုးပါနှုတ်ဟာနိုင်ငံတည်ထောင်ခဲ့ပြီးကတည်းကဆိုရင်ကိုဗစ်ကာယောဂါကူးစက်မှုရဲ့ပထမနှစ်မှာအနှိမ်ဆုံးကျဆင်းခဲ့ပါတယ်အဲ့ဒီလိုဖြစ်ပွားခဲ့တဲ့အကြောင်းချက်တွေထဲမှာကိုဗစ်ကာယောဂါကြောင့်နိုင်ငံရွှေပြောင်းအခြေချသူတွေကိုကန့်သတ်လိုက်တာမိခင်လောင်းတွေကိုဝင်ဆောင်တာနောက်ကျတာသေဆုံးမှုတွေများပြားလာတာတွေကြောင့်ဖြစ်တယ်လို့အင်ကာနိကထုတ်ပြန်ပါတယ်မနှစ်2020ဇူလိုင်လကနေဒီနှစ်2021ဇူလိုင်လအတွင်းအမေရိကန်ပြည်ထောင်စုမှလူဦးရေတိုးတက်မှုဟာ3.1%အထိပဲရှိပြီး3,900,000ကျော်ပဲရှိတယ်လို့အမေရိကန်လူဦးရေသကောင်းစင်းဌာနကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ